ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ကျမ်းမာရေးလေးကတဲ့အစည်းစံနာစဉ်ပြေလမ်းလျှောက်တာမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တော်တာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွေစီစဉ်မှာအစာအိမ်နာချင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်အစာအိမ်ဦးနဲ့အစာပြွန်တွေမှာဖြစ်ပွားတဲ့ညံ့ပြင်းတိုက်စားသွားတာအကြံဖျင်းအဖြစ်အစာအိမ်နာယောဂါလို့ခေါ်ပါတယ်အနာကအပေါ်ရံညံ့ပြင်းမှာဖြစ်ကောင်းဖြစ်နိုင်တယ်လို့အပေါ်ရံမျက်နှာပြင်အောက်ရှိအသားမြင်တဲ့အထိရောက်ရှိကောင်းရောက်ရှိနိုင်ပါတယ်။အစာအိမ်နရံသို့မဟုတ်ဦးနရံမှာတိုးရှိုးပေါက်နာဖောက်ထွင်းနာဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီယောဂါကအလွန်စိုးရိမ်တဲ့အခြေအနေကိုပို့ဆောင်တတ်ပါတယ်။အစာအိမ်နာဖြစ်စေတဲ့အကြောင်းရင်းတွေကတော့အရက်ကိုအလွန်ကျွံတောက်တာ၊ဆေးလိပ်တောက်တာ၊ထမင်းမြန်မြန်စားတာ၊အချိန်မမှန်မစားတာကဖင်းနဲ့အပူဆက်တွေနဲ့မသင့်လျော်တဲ့အစာတွေကိုစားချင်ပဲဖြစ်ပါတယ်။ဒါအပြင်အစာအိမ်နာယောဂါကမျိုးရိုးလိုက်ပါတယ်။တောတာရှင်တို့အနေနဲ့ခန္ဓာအားရှိတာထက်ခန္ဓာကိုယ်ကိုအလုပ်ပေးတာကြောင့်လဲအစာအိမ်နာယောဂါဖြစ်စေပါတယ်။အလွန်ကြောက်တတ်တဲ့သူတွေအနေနဲ့လည်းအစာအိမ်မှာယောဂါဖြစ်တတ်ကြပါတယ်။အစာအိမ်နာချင်းရဲ့ယောဂါလက္ခဏာတွေကတော့ဝမ်းပိုက်ထက်ပိုင်းမှာဆူးရှပူဆက်နာကျင်တတ်ပါတယ်။ဒါအပြင်အချင်တက်လွန်ကဲတာမစင်တဲမှာသွေးအမဲတွေပါလာတာပြို့တာအော့အန်တာစတဲ့အရာတွေပဲဖြစ်ပါတယ်။တောတာရှင်တို့အနေနဲ့အစာအိမ်ကျိမ်းဆက်မှုကနေကင်းဝေးစေဖို့အိပ်ယာဝင်ချိန်မှာတရေစာမစားပါနဲ့။အရက်လက်ဖက်ရည်ကော်ဖီချောကလက်အချိုရည်တွေကိုမသုံးဆောင်ဖို့ဖြစ်ပါတယ်။မဆလာနဲ့ငရုတ်သီးတွေကိုမစားဖို့ဖြစ်ပါတယ်။နွားနို့အစာရှိကိုတောက်ရပါမယ်အထူးသဖြင့်မလိုင်ပါတဲ့နို့တွေကိုရှောင်ရမှာပဲဖြစ်ပါတယ်တောတာရှင်အနေနဲ့ထမင်းမစားခင်အချင်းရည်တွေကိုမတောက်တုံးဖို့ဖြစ်ပါတယ်တောတာရှင်အနေနဲ့အစာအိမ်နာတဲ့ယောဂခံစားရမယ်ဆိုရင်အစာအိမ်ကိုကျင်းဆက်မှုကင်းစေတဲ့အစာကိုတစ်နှစ်သုံးချိန်စားပေးရပါမယ်သိငိန်အေးချမ်းနဲ့ပတ်ဝန်းကျင်မှာအစာစားပါအစာကိုအချိန်မမှန်စားပါအစာကိုအေးအေးဆေးဆေးစားသုံးရပါမယ်။အစာအိမ်ကိုအလုံများစေတဲ့စိတ်ဖြစ်စီမှုတွေကိုထိန်းချုပ်ပါ။မိတ်ဆွေရဲ့ခန္ဓာရည်အားကိုချင့်ချိန်ပြီးစားသုံးရပါမယ်။တချို့အစာတွေကတချို့အတွက်ကောင်းပေမဲ့တချို့အတွက်မကောင်းတတ်ပါဘူး။ကိုယ်ဝမ်းနဲ့ကိုယ်ချင့်ချိန်ပြီးစားရပါမယ်။အဆက်များတဲ့အစာအစာဟုသမျှနဲ့အဆီများတဲ့အစာတွေကိုရှောင်ကြဉ်ရပါမယ်။ပူဆက်တဲ့အစာတွေကအစာအိမ်ကိုကျိမ်းဆက်စေပြီးမအီမသာဖြစ်စေတတ်ပါတယ်။တော်တာရှင်များရှင်ဖော်ပြပြီးခဲ့တဲ့ကျမ်းမာရေးသတင်းစကားလေးကိုကြားသိရခြင်းအပြင်ကျမ်းမာရေးဘုဟုတ္တရရရှိပြီးအစာအိမ်နာဝေဒနာမှကင်းဝေးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။တော်တာရှင်များအားလုံးကျမ်းမာဒုက္ခဖြတ်ဖြာနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တာရှင်များရှင် တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချစ်တော်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာပေါင်းနှင့်ပြည့်ဝစုံလင်ကြပါစေ။ဆက်လက်ပြီးတော့ကြားနာရမယ့်သတင်းစကားကတော့အရေးတယူပြုတင်တော်သတင်းစကားဒီနေ့ကျွန်တော်ဘာကိုအရေးတယူပြုပြီးတော့အသက်တာကိုမှာတို့ရှင်ဆင်ကျင်တုံတရားနေနဲ့နားထောင်ကြရမလဲဘယ်သတင်းစကားကိုကျွန်တော်နားထောင်ပြီးတော့အသက်တာမှာတို့ရှင်ဆင်ကျင်ကြမလဲချစ်တဲ့မိတ်ဆွေပေါင်းတို့နောက်ဒီနေ့ကျွန်တော်ရဲ့အသက်တာမှာအလင်းမီကျွန်တော်ရဲ့ဘဝကိုအကောင်းဆုံး change ချက်လုပ်နိုင်ဖို့ရန်အတွက်အရေးတယူပြုတင်တော်သတင်းစကားအားဖြင့်ယနေ့နားတော်တာဆင်ကြပါစို့ယနေ့ကမ္ဘာစီးပွားရေးနိုင်ငံရေးပညာရေးကျန်းမာရေးလူမှုရေးဒီအားလုံးတို့ဟာဆိုရှင်ကျွန်တော်တို့မျက်မှောက်အချိန်ကာလမှာဖြစ်ပျက်ပြောင်းလဲနေကြောင်းမြင်တွေ့ရမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကိုကိုကျိုးအားတဆန်တဲ့ဝိသမလောဘကမတရားလွှတ်မှုထားပြီးတော့ကမ္ဘာလူမှုရေးကိုတော့အာဓမယာကမှအနိုင်ယူထားနေစင်မှာကမ္ဘာဘာသာရေးမှာတော့မိစ္ဆာဓမ္မရဲ့အယူနဲ့စိတ်တော်ထားတွေကလွှတ်မှုထားကြောင်းကျွန်တော်တို့တွေ့မြင်ရတဲ့ကာလလည်းဖြစ်ပါတယ်။လူသားတွေရဲ့ဝိသမလောဘကြောင့်တဘာဝတရားဖောက်ပြန်ခြင်းအာရမယာကအလိုကိုလိုက်ခြင်းအပြင်ယောဂါသင်များထွက်ပေါ်လာကြပါတယ်။မိစ္ဆာဓမ္မရဲ့အယူအဆကြောင့်အချမ်းဖက်အလုပ်ရများတိုးပွားလာပြီးတော့ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာအာမေကရုံနဲ့တမိုင်းကာလရဲ့အဆုံးကိုချဉ်ကပ်လာတဲ့ရရှိနေပြီဆိုတာကိုတွေ့နေရပြီမိတ်ဆွေပေါင်းတို့ယနေ့မှာစပြီးတော့ပြင်ဆင်ထားတဲ့တရားဟောချက်အားလုံးကိုနေ့ရက်စဉ်တိုင်းမိတ်ဆွေတို့ကိုသတင်းကောင်းပသွားမှာဖြစ်ပါတယ်။အဓိကပေးသွားမယ့်သတင်းကောင်းကတော့ကောင်းကင်တမန်၃ပါးထံမှသတိပေးထားတဲ့သတင်းစကားတွေကိုအသေးစိတ်တင်ဆက်သွားမှာဖြစ်ပါတယ်။တရားတော်အားလုံးကိုကျွန်တော်အားလုံးနားထောင်ပြီးတော့ကျွန်တော်ရဲ့ဘဝတက်တာမှာသိရှိတဲ့အချိန်ကနေစပြီးတော့မိမိတို့တဦးစီရဲ့အသက်တာမှာပြင်ဆင်မှုတွေထူးခြားလာနိုင်မယ်လို့လည်းပဲကျွန်တော်မျှော်လင့်ပါတယ်။အဓိကအားဖြင့်ကတော့ဗျာဒိတ်ကျမ်းခန်းကြီး၁၄နဲ့ပတ်သက်တဲ့အရေးကြီးတဲ့အဓိကအကြောင်းအရာ၁၀ချက်ကိုယနေ့ကျွန်တော်လေ့လာသွားကြမှာဖြစ်တယ်။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး၁၄ပိုင်းငယ်၆ကနေ9မှာမြေကြီးပေါ်မှာနေတော်သူတည်းဟူသောအသီးသီးပါသောတကားကိုပြောသောလူမျိုးနွယ်ခတ်သိန်းတို့အားထာဝရဧဝံတရားကိုဟောရသောကောင်းကင်တမန်တစ်ပါးကဘုရားသခင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချိန်ရောက်လာပြီ။ကောင်းကင်မြေကြီးတမုတ်တရားနှင့်စမ်းရည်တွင်းတို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောဟုကြည်တော်တန်နှင့်ပြောဆို၍ကောင်းကင်အလယ်၌ပြန်ဝဲလျက်ရှိသည်ကိုငါမြင်၏။ပထမကောင်းကင်တမန်ရဲ့သတင်းစကားပဲဖြစ်တယ်မိတ်ဆွေ။မြေကြီးပေါ်မှာနေတော်သူတည်းဟုသောအသီးအသီးဘာသာစကားကိုပြောတဲ့လူမျိုးနွယ်ခတ်သိန်းတို့ကိုဟောရမယ်သတင်းစကားပဲဖြစ်ပါတယ်။ယုံကြည်သူဖြစ်စေမယုံကြည်သူဖြစ်စေအသင်းတော်ကတာဝန်ယူပြီးတော့ဟောရမယ်သတင်းစကားဖြစ်တယ်။ဒါကြောင့်ကျွန်တော်ကတာဝန်ယူပြီးတော့ဟောသွားမှာဖြစ်ပါတယ်။ဒုတိယကောင်းကင်တမန်တစ်ပါးကဆက်ပြီးတော့အခန်းငယ်၈မှာကောင်းကင်တမန်တစ်ပါးကလည်းဘာဗလုန်မြို့ကြီးပြိုလဲပြီ။မိမိမတရားသောမေတုံဤအစိတ်တောက်ဒီဟုသောစပြည့်ရေကိုလူအမျိုးအပေါင်းတို့အားတိုက်လေပြီးတော့ဘာဗလုန်မြို့ကြီးပြိုလဲပြီဟုလိုက်၍ပြောဆို၏ဒုတိယကောင်းကင်တမန်ရဲ့သတင်းစကားကတော့ခရစ်တော်ကိုယုံကြည်လက်ခံထားပြီးတဲ့နောက်ပိုင်းမှာစာရန်ရဲ့လက်စားချင်းကိုခံနေရတဲ့ကျွန်တော်တို့အသင်းဝင်သူနဲ့ခရစ်ယာန်ကြီးကိုအားလုံးတို့ကိုဟောရမယ့်သတင်းစကားပဲဖြစ်ပါတယ်ဒုတိယကောင်းကင်တမန်တစ်ပါးရဲ့သတင်းစကားကိုတော့လူမျိုးနွယ်ခတ်သိမ်းထံမှာသွားဟောမယ်ဆိုရင်နားလည်မှာမဟုတ်ဘူးဝိညာဉ်ရေးဖောက်ပြန်တဲ့ဣသေလလူမျိုးတွေရွေးချယ်ပြီးတော့တာဝန်ထမ်းဆောင်ဖို့ရန်အတွက်ပြက်ကွက်တဲ့ခရိယန်တွေကိုဟောပြောဖို့တရင်စကားပဲဖြစ်ပါတယ်တတိယကောင်းကင်တမန်တစ်ပါးကဆက်ပြီးတော့အခန်းငယ်9မှ12ကိုကြည့်လိုက်တဲ့အခါမှာထိုမှတပါတတိယကောင်းကင်တမန်ကအချင်းသူသည်တားရဲနှင့်သူ၏ရုပ်ထုကိုကိုးကွယ်၍ဘုရားသခင်၏တစိမ့်လက်မှတ်ကိုနှစ်ဖူး၌ခံသည်ဖြစ်စေလက်၌ခံသည်ဖြစ်စေထိုသူသည်ဘုရားသခင်၏ဒေါသဖလား၌လောင်းသောအမြတ်တော်စပြည့်ရည်စစ်ကိုတောက်ရလိမ့်မည်။တန်ရှင်တော်ကောင်းကင်တမန်တို့ရှိသိုးတငယ်ရှိမှာတန်ရှင်တော်ကောင်းကင်တမန်တို့ရှိသိုးတငယ်ရှိတွင်ကန့်နေရောသောမိတဲ့မှာပြင်းစွာသောညှင်းဆဲခြင်းကိုခံရလိမ့်မည်။ ထိုညစ်ဆဲခြင်း၏မိခိုးသည်ကဘာဆက်ဆက်တက်လျက်ရှိ၏။တာယန်နှင့်သူ၏ရုပ်ထုကိုကိုးကွယ်၍သူ၏နာမတစိ့ကိုလက်မှတ်ကိုခံတော်သူတို့သည်နေညမပြတ်တက်တာရမရဟုလိုက်၍ကြီးတော်တန်နှင့်ပြောဆို၏။ဖယားသခင်ပြည်တော်တို့ကို၎င်းယေရှု၏ယုံကြည်ခြင်းကို၎င်းစောက်ရှောက်သောတန်ရှင်းသူတို့သည်အီယာ၌တီးခံเสียကြောင်းရှိ၏ဆိုပြီးတော့တတိယကောင်းကင်တမန်ရဲ့သတင်းစကားကိုလည်းပဲဖော်ပြထားတာတွေ့ရနိုင်မယ်။ဒါရောက်ချစ်တဲ့မိတ်ဆွေပေါင်းတို့ကောင်းကင်တမန်အသုံးပါသတင်းစကားကိုတော့ကျွန်တော်နေနဲ့ချစ်တဲ့မိတ်ဆွေတို့ကိုနေ့ရက်စဉ်တိုင်းတရားဟုတ်ချက်အပိုင်းပိုင်းလေးတွေနဲ့ပိုင်းခြားပြီးတော့တင်ဆက်သွားမှာဖြစ်တယ်။ဒါကြောင့်ထာဝရဧဝတိသတင်းစကားဆိုတာပါလေ။ကောင်းကင်တမန်အသုံးပါကဘယ်အရာကိုပုံဆောင်တာလဲ။ကောင်းကင်အလယ်၌ပြန်ဝဲရခြင်းအကြောင်းကဘာကိုဖော်ပြတာလဲ။ဘုရားသခင်ကိုကြောက်ရွံ့ခြင်းကဘာကိုဆိုလိုတာလဲ။ဘုရားသခင်ကိုဘယ်နည်းဘယ်ပုံအားဖြင့်ချီးမွမ်းရမလဲ။ကျွန်တော်တို့ကိုတရားစီရင်နေတယ်ဆိုတာဘာကြောင့်စီရင်နေတာလဲ။ဖန်ဆင်းခြင်းကိုဘယ်လိုနည်းနဲ့ဝတ်ပြုကိုးကွယ်ရမလဲ။ဘာဘလုံမျိုးကြီးကဘယ်မှာလဲ။ဘာဘလုံရဲ့မတရားသောမေတုံနဲ့ဘာဘလုံအစိတ်အတော့စပြည့်ရည်ဆိုတာဘာလဲ။လောကသားနှင့်အုပ်စိုးသူရှင်ဘုရင်တွေကဘယ်သူတွေလဲ။တားရဲကဘယ်မှာလဲ။တားရဲဤရုပ်ထုစင်းတုတွေကဘာတွေလဲ။တားရဲအမတ်တစိတ်ကဘာတွေလဲ။တားရဲနံပါတ်နာမည်ကဘာလဲ။ဘုရားသခင်ရဲ့မြတ်တော်ဖလားဆိုတာဘာကိုဆိုလိုတာလဲ။တန်ရှင်းသူရဲ့တီးခန့်ခြင်းကဘာလဲ။သခင်ခရစ်တော်ရဲ့ယုံကြည်ခြင်းကဘာလဲ။တသိန်း4,400အမတ်နံပါတ်စင်ကဘယ်သူတွေလဲ။နော်အမတ်စင်နံပါတ်တွေကဘယ်သူတွေလဲ။တည်တည်ဖြစ်စေမတည်တည်ဖြစ်စေသားရဲကိုမြည်တိနည်းနဲ့ကိုးကွယ်နေကြတာလေ။စတဲ့မေးခွန်းတွေကိုကျွန်တော်ဒီနေ့ကနေစပြီးတော့လေ့လာသွားကြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ရဲ့ထာဝရကံကြမ္မာဖြစ်တဲ့ကောင်းကင်တမန်၃ပါးရဲ့သတင်းစကားအသေးစိတ်ကိုတော့အလေးထားပေးဖို့ရန်အတွက်တိုက်တွန်းအားပေးလိုပါတယ်။ဒီတော့ကြောင့်ချစ်တဲ့မိတ်ဆွေများဧဒူရာလီလိုင်းကနေမှနေ့စဉ်နဲ့ရမျှတင်ဆက်သွားမယ့်ဒီသတင်းစကားတွေကိုကျွန်တော်အားလုံးကအရေးတူပြုတ်ပြီးတော့နာတော်တာဆင်ခြင်းအပြင်ကျွန်တော်ရဲ့အသက်တာမှာကောင်းကင်တမန်၃ပါးရဲ့သတင်းစကားဟာကျွန်တော်ကျွန်မအတွက်အရေးတူတကယ်ပြုတ်ရမှာပါလားဆိုတာကိုသိရှိနားလည်သဘောပေါက်ဖို့ရန်အတွက်ကျွန်တော်အနေနဲ့ဆက်လက်ပြီးတော့တင်ဆက်သွားမှာဖြစ်တယ်ဤတို့ကြောင့်ယနေ့ကနေစပြီးတော့ချစ်တဲ့မိတ်ဆွေများအားလုံးဒီသတင်းစကားတွေကိုနာတော်တာဆင်ခြင်းအပြင်စေချမ်းသာကိုကြီးကျမ်းမာခြင်းဖြဖြာရရှိခံစားရမှာကပဲနဲ့ထာဝရဘုရားရှင်ရဲ့ပေးသနာတော်မူသောကောင်းချိုးချမ်းသာဖြစ်တဲ့ထာဝရအသက်တရဘူရိတအောင်သူတို့ရဲ့အသက်တာကိုတည်ဆောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒလိုပြုလိုက်ပါတယ်အားလုံးပေါ်မှာဘုရားကောင်းချီးချပေးပါစေThank you.
မလေးတို့ရေရှင်တွဲအလီမာနာစင်ကြဖို့ပြန်လဲဆောင်အစီအစဉ်မှာကျိုးကိုဖြတ်လိုက်ပါဆိုတဲ့ပုံပြင်လေးကိုမမပွင့်ထိုက်ကပြောပြပြီးသားမှဖြစ်ပါတယ်ကွယ်ကလေးတို့ရေတခါကတောင်တက်သမားတယောက်ဟာအာဂွန်ကာဝါတောင်ကိုတက်ဖို့နှိမ့်နဲ့ချီပြီးပြင်ဆင်မှုတွေပြုလုပ်ခဲ့တဲ့ကွယ်ဒီလိုနဲ့တောင်တက်ဖို့တယောက်တည်းတောင်ချီရေးမှရှိတဲ့စခန်းကိုရောက်လာတော့တယ်သူဟာတောင်ဆက်တဲ့အချိန်ကအနှဲငယ်နေမြင့်နေပါပြီဒါပေမဲ့သူဟာစိတ်အားထက်တန်စွာနဲ့တောင်ကိုစတဲ့ခဲ့တယ်ကွယ်ကလေးတို့ရေမကြခင်အချိန်မှာနေအောင်ချီကကြစည်နာတယ်လို့အမောင်ရဲ့ကတဖြည်းဖြည်းနဲ့လွှမ်းမိုးလာပါတော့တယ်။သူအနေနဲ့တောင်တက်ဖို့ပြင်ဆင်မှုတွေလုပ်ခဲ့ပြီးမယ်။စခန်းချတဲ့ကိစ္စကိုမပြင်ဆင်မိခဲ့ပါဘူးကွယ်။ဒါကြောင့်မို့သူဟာအမောင်ကြီးထဲဆက်လက်တောင်တက်ခဲ့ပါတယ်ကွယ်။ညာရဲ့အမောင်ရဲ့ကလည်းပိုမောင်မိုက်လာပြီးလုံးဝမမြင်နိုင်တဲ့အခြေအနေထိလွှမ်းမိုးလာတော့တယ်ကွယ်။ကောင်းကင်မှာလှလဲမထွက်ကျဲလဲမရှိမိုးကောင်းကင်တစ်ခုလုံးကိုတိမ်မဲတွေကဖုံးအုပ်ထားပါတယ်ကွယ်။ကလေးတို့ရေတနေရာမှာတော့တောင်တက်သမားဟာခြေချော်သွားခဲ့ပါတယ်။စူးစားပြီးထိမ့်ပြီးမဲ့အဆုံးမှာထိမ့်မရတော့ဘဲအောက်ကိုကျသွားပါတော့တယ်ကွယ်။တောင်ဆောင်တွေနဲ့တိုက်မီအပင်ငုပ်တွေနဲ့တိုက်မီနဲ့အရှိန်ပြင်းစွာအောက်ကိုထိုးချသွားတာတိမ်မလို့ဖြစ်ခဲ့ရပါတယ်ကွယ်။ကလေးတို့ရေတောင်တက်သမားလေးဟာကြွန့်ကျင်သူတွေဖြစ်တဲ့အတွက်ကျိုးကိုအတုံးပြူကြတယ်ကွတောင်တဲ့သမားဟာခါးကိုခြိထားတဲ့ကျိုးကြောင့်မြေကြီးပေါ်ရောက်အောင်ကျမသွားပြီမဲ့အမောင်ထဲမှာတန်လန်းကြီးဖြစ်နေပါတယ်ကွခလေးတို့ရေတောင်တဲ့သမားဟာဖျားသခင်ကိုအားကိုးဖို့တတိယလာတဲ့ကွဒါကြောင့်မို့တောင်တဲ့သမားဟာကျွန်တော်ကယ်တော်မူပါအဖာဆိုပြီးအော်ဟိပါတော့တယ်ကွခလေးတို့ရေထခတလဲလဲအော်ဟိပြီးတဲ့အခါအတန်တတန်ကိုသူတတိထားမိလိုက်တယ်ကွသူဟာတီတီချာချာစူးစိုက်နားထောင်လိုက်တဲ့အခါမှာဘာအကူကြီးလိုတာလဲဆိုတဲ့ဘုရားသခင်အတန်တော်ကိုသူကြားလိုက်တယ်ကွ။ကလေးတို့ရေအဲ့ဒီအတန်ကြောင့်တောင်တဲ့သမားဟာစိတ်အားတက်လာပြီးကျွန်တော်ကဲပါကိုရောဆိုကထတ်လောင်းအတနာခံလိုက်ပါတယ်ကွ။အဲ့ဒီအချိန်မှာပဲငါကမင်းကိုတကယ်ကယ်တင်နိုင်မလားလို့မင်းထင်တလားလို့မိတန်ပေါ်လာပြန်တယ်ကွ။ဒါနဲ့တောင်တဲ့သမားကလည်းကယ်တင်နိုင်မယ်လို့ထင်ယူမကပါဘူးကိုရော။တကယ်လဲယုံပါတယ်လို့ဖြေလိုက်တယ်။ဘုရားသခင်ကဒါဆိုရင်မင်းရဲ့ခါးကိုခြိထားတဲ့ကျိုးမင်းမပါတဲ့ဒါနဲ့ခုတ်လိုက်ပါဆိုကအမိတ်ပေးလိုက်ပါတယ်ကွယ်။ကလေးတို့ရေသူဟာကျိုးကိုခုတ်မဖြတ်ယုံတော့မှကအဲ့ဒီကျိုးကိုချစ်ချစ်ပါအောင်စုပ်ကင်ထားပါတော့တယ်ကွယ်။ကလေးတို့ရေဝမ်းနေစရာကောင်းတာကနောက်တနေ့မနေ့မှကယ်ဆယ်ရေးသမားတွေကအဲ့ဒီနေရာကိုရောက်လာတဲ့အခါမှာတော့ကျိုးတန်းလန်းကြီးနဲ့တွေ့ခဲ့ပြီးတည်နေတဲ့တောင်တက်သမားကြီးကိုတွေ့ရကြတယ်။ကလေးတို့ရေကျိုးတန်းလန်းကြီးနဲ့တွဲလောင်းကြနေတဲ့တောင်တက်သမားရဲ့ခန္ဓာကိုယ်ကမြေကြီးပေါ်ရောက်ဖို့နှစ်ပေတာလိုပါတော့တယ်ကွယ်ကလေးတို့ရေဘုရားသခင်ကအနန္တတကူတော်နဲ့ပြည့်စုံတော်မူတဲ့မေတ္တာတော်ရှင်ဖြစ်ပါတယ်ကွယ်ကလေးတို့အနေနဲ့ဘုရားသခင်မေ့တော်မူတဲ့နှုတ်တော်ထွက်စကားကိုယုံကြည်ကိုးစားလိုက်ပါကွယ်မိမိရဲ့ခါမှာစီးထားတဲ့ကျိုးတွေကိုဖြတ်လိုက်ပါလို့ဘုရားသခင်ကအမိန့်ပေးဖြတ်ပြရမှာဖြစ်ပါတယ်ကွယ်တောင်တက်သမားနဲ့မြေကြီးနဲ့နပေပဲกว่าတာကိုမသိခဲ့ပါဘူးသူအနေနဲ့မသိပေမဲ့ဘုရားသခင်ကသိတော်မူပါတယ်ကွယ်ဘုရားသခင်ရဲ့အတန်တော်ကိုနားထောင်ပြီးယုံကြည်မှုအပြည့်နဲ့လှုပ်ဆောင်ရမှာဖြစ်ပါတယ်ကွယ်ကလေးတို့အားလုံးအပေါ်ဘုရားသခင်ကောင်းကြီးမင်္ဂလာတုံ့လောင်းချပေးပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်
go to sample time da kwa go ho pyo cha ဒေါက်တာရှင်များရှင်ကျမတို့ရဲ့ဖြာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။